ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟောင်းတင်ဦးကမိမိတို့မြန်မာတပ်မတော်မှာအင်မတန်ကောင်းမြတ်တဲ့အစဉ်အလာတွေရှိခဲ့တာကိုအခုလိုတော်လာရင်ကာလမှာအထူးသတိရမိတယ်လို့အားရဖေကိုပြောပါတယ်ဗမာတပ်မတော်ကိုနော်ဒီဗိုလ်ချုပ်အောက်ဆန်းကျွန်တော်တို့ရဲ့ဒီလွတ်လပ်ရေးပြည်သူကြီးပေါ့ဗျာနိုင်ငံကောင်းဆောင်ကြီးတော့တပ်မတော်ရဲ့ဖခင်ကြီးဖြစ်တဲ့ဗိုလ်ချုပ်အောက်ဆန်းကအင်မတန်အလ ကျွန်တော်တို့ဖက်စစ်တော်လာပြီးတဲ့အခါမှာဖက်စစ်တပ်ပြည်နိုင်ငံတော်လွတ်လာရေးအတွက်လုပ်မယ်ဆိုပြီးတော့သူကတပ်မတော်ရဲ့တောင်ပတရားမြောက်ကိုအကုန်လုံးနှုတ်ထွက်လိုက်ပြီးတော့ပါတီတရားမှာပွားရောက်ပြီးတော့ခေါင်းဆောင်အဖြစ်လုပ်ပေးခြင်းအဖြစ်ဒီကျွန်တော်တို့တပ်မတော်မှာပါတီနိုင်ငံရေးနဲ့ကျွန်တော်တို့တပ်မတော်နဲ့တိကျောက်စီးချပြီးတော့ပေးခဲ့တဲ့ပုံကူပြအင်ပါတန်ကိုကျွန်တော်တို့သိခါရှိတဲ့အင်ပါတန်ကိုကျွန်တော်တို့ဂုံရောက်တောင်းဆိုမဲ့ဟိုကျွန်တော်တို့တပ်မတော်တကူလုံးကပြိုတိုင်းကြိုက်တဲ့နှင်းစီကိန်ဖြစ်အောင်လုပ်လုပ်ခဲ့တယ်ကျွန်တော်ဒီအစင်လန်းကိုထင်းဖို့အတွက်နောက်ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားပြီတဲ့နောက်ပိုင်းမှာတပ်မတော်ကိုဆက်ပြီးတာဝန်ယူခဲ့တဲ့ပုံကူအထူးသဖြင့်ဗိုလ်ချုပ်ကြီးနေဝင်ခစ်ပေါ်ဗျာအဲ့ဒီအခါမှာလည်းပဲဒီအရှင်အဝါကိုဆက်ပြီးအကောင့်တွေပေါ်ဖို့ဆိုပြီးတော့တပ်မတော်ညီလာခံတစ်ခုကိုပထမအုံလုံးကျင်းပတယ
်အဲ့ဒီညီလာခံမှာဗိုလ်ချုပ်ကြီးအောင်နေဝင်ဦးဆောင်ပြီးမြမတပ်မတော်ရဲ့ပြည်ရင်ကိုရေးဆွဲခဲ့ပါတယ
်တပ်မတော်ရဲ့ပြည်ရင်ပေါ့ The Charters of Burma Army တောင်တို့လုပ်ဖို့လိုတယ်ဆိုပြီးတော့ဆွေးနွေးကြတယ်ဗျအဲ့ဆွေးနွေးတဲ့အခါမှာအရေးရှိနေတဲ့1948ခုနှစ်နိုင်ငံတော်ဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေကိုတို့တွေဟာအသက်ပေးပြီးတော့ကာကွယ်ကြရမယ်အဲ့ဒီကိုကာကွယ်ဖို့အတွက်အကြောင်းချင်းရတဲ့နဲ့ပတ်စီပြီးတော့ဆုံးပြည့်ချက်ချတယ်အဲ့ဒီမှာဗိုလ်ချုပ်နေဝင်ကသူ့ရဲ့ကိုယ်တိုင်ကာကွယ်စုရဲ့ကျင်းညာစာနာကောင်ကိုဖတ်ပြတယ်ဗျအဲ့ဒီဖတ်ပြတဲ့ဥစ္စာဘာလဲဆိုတော့ငါတို့ပြမတော်အနေနဲ့ပြည်သူလူထုဒီရဲ့စာနာအနေရဲဝင်ရပ်တည်ဖို့ယခုရှိတဲ့48ခုနှစ်နိုင်ငံတော်ဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေကိုအသက်ပေးပြီးတို့တွေကာကွယ်ကြရမယ်နောက်ဆုံးအခါမှာဒီအခြေခံဥပဒေကိုမှခိုင်မာရဆွဲပြီးတော့နိုင်ငံတော်အတွက်တိဆောက်တာကိုတို့တွေကလုံပန်းကြရမယ်ဒါကြောင့်မို့လို့ဒီဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေနဲ့ပါလဲတဲ့အချက်အလက်တွေအားလုံးကိုဖောက်ပြကျุလို့နဲ့ရှိတော့ငါကိုယ်တိုင်မထောက်မညာပြက်ပြက်သားသားအရေးယူဆောင်ရွက်သွားမယ်ဒါကြောင့်မို့ဒီကြေညာချက်ကိုမင်းတို့အားလုံးဆွေးနွေးပြီးလျင်ဒီဟာကိုလက်မှတ်ထိုးကြပါလို့လုပ်ခဲ့တဲ့အတွေ့အဲ့ဒီတော့1948ခုနှစ်နိုင်ငံတော်ဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေကိုကျွန်တော်တို့အားလုံးကနှစ်နှစ်ချက်ရလိုလိုလားလားထောက်ခံအားပေးပြီးတော့ပြည်ရင်ပြုတ်ပြီးတော့လက်မှတ်ထိုးခဲ့တဲ့အဲ့ဒါဗမာတပ်မတော်ရဲ့ပြည်ရင်စာတမ်းပဲ
အဲ့ဒီနောက်1952ခုနှစ်ပါလီမန်ရွေးကောက်ပွဲမတိုင်ခင်ကာကွယ်ရေးဝန်ကြီးချုပ်မှကျင်းပတဲ့အမှုဆောင်အဖွဲ့အစည်းအဝေးမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတပ်မတော်သားတွေလိုက်နာရမယ့်စည်းကမ်းတွေကိုချမှတ်ခဲ့ပါတယ
်။အားလုံးကတပ်မတော်ကိုအကြီးအကျယ်ပြည့်စုံနိုင်တဲ့လုပ်ရမျိုးတွေကိုတို့ကရှောင်ရှားရမှာဖြစ်တဲ့အတွက်ဒီပါတီနိုင်ငံရေးမှာကင်းကင်းရှင်းရှင်းနေကြရမယ်ဆိုထုတ်ပြန်လိုက်တဲ့ဒီကတော့ဗာလဲဆိုတော့ဒီကျွန်တော်တို့တက်မတော်ရဲ့အသုံးဆောင်ပစ္စည်းကိစ္စအဝဝကိုခုနဒီရွေးကောက်ပွဲပါဝင်ပြီးဆွေးနွေးမယ်ပါတီအသီးသီးအဖွဲ့အစည်းဒီနဲ့ပတ်သက်ပြီးတော့ဆက်သွယ်ညှိနှိုင်းဆောင်ရွက်ပေးခြင်းမရှိစေရမိမိကိုယ်တိုင်ကလည်းပဲဝင်ရောက်ပါတီရွေးချယ်မဲ့ပုဂ္ဂိုလ်များတို့ဤအကျိုးကျေးဇူးစုဝါအလုံးကမဲဆွယ်ပေးခြင်းထောက်ပံ့ပြုခြင်းခြင်းမရှိစေရနောက်မိမိတို့တာတင်းနေပါတယ်ပဲမိမိတို့ရဲ့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဆွေးနွေးညာတော့လည်းပဲမိမိတို့ရွေးကောက်ပွဲကိုသွားရောက်ပြီးတော့မဲပေးတဲ့အခါမှာမိမိတို့စန္ဒနဲ့အညီဒီမိုကရေစီအစဉ်လာအရလွတ်လပ်စွာမဲပေးနိုင်တယ်အဲ့ဒါဒီစသဖြင့်အဲ့ဒီလိုနိုင်ငံရေးပါတီများနဲ့ကင်းရှင်းအောင်ဆိုပြီးတော့တိတိကျကျအမင်းထုတ်ပြန်ပြီးတော့ဆောင်ရွက်ခဲ့တဲ့အစဉ်လာကောင်းတွေရှိခဲ့တယ်အဲ့ဒါကြောင့်မို့လို့လဲတက်မတော်ဟာအဲ့ဒီတော့ကဘယ်ဘက်ကမှမပါဘဲနဲ့ပျော်တိုင်းကြိုက်တဲ့နှင်းစီကိန်ဖြစ်ခဲ့ပါတယ
်ဒီနောက်လက်နက်ကိုင်ပြည်တွင်းပုံကံမှုတွေအရှိန်တက်လာချိန်မှာသူတို့မြမတက်မတော်တမှုတချို့ကလက်ရှိတိုင်းပြည်အခြေအနေကိုထောက်ပြပြီးတပ်မတော်ရဲ့အာဏာကိုပုံမူတိုးချဲ့ဖို့ဆွေးနွေးခဲ့ကြတယ်လို့ဗိုလ်ချုပ်ကြီးအောင်တည်ဦးကပြောပါတယ်ခင်ဗျာ
စစ်တပ်ရဲ့အာဏာအချိုးစားပိုင်းမှာတချို့ကနည်းနည်းပါကျင်တယ်ပေါ့ဗျာအဲ့ဒါလေးတွေရှိကြတဲ့အခါစုပြီးတော့လက်မှတ်ထိုးပြီးတင်ကြတယ်အဲ့ဒီမှာကျွန်တော်လည်းလက်မှတ်ထိုးခဲ့ဘူးတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမဟုတ်ဘူးမမှန်ဘူးဒီလိုလုပ်ကြင်ချင်းဒီတပ်တွင်းပုံကံမှုဖြစ်တဲ့အတွက်အယူယူနိုင်တာဖြစ်တဲ့ကြောင့်အခုကိစ္စကမလိမ်မို့မလိမ်မှာလောက်တာမြစ်တာမို့တိခံလိုက်မယ်နောင်တော့ကဒီလိုမျိုးရှိရင်ပြက်ပြက်သားသားအယူယူမယ်ဆိုတဲ့ဖြစ်တာကြောင့်အဲ့ဒီကိစ္စပြက်ပြက်သွားဘူးတယ
်အဲ့ဒီနောက်ဒုတိယအကြိမ်ပါလီမန်ရွေးကောက်ပွဲကာလမှာတော့တပ်မတော်ဟာပါတီနိုင်ငံရေးကိုဝင်ရောက်ဆွတ်ဖက်လာခဲ့ပါတော့တယ်
အဲ့ဒီကကြတော့ကိုလိုချင်းတဲ့ပုဂ္ဂိုလ်ဘယ်မှာအောက်ပိုင်းကကိုနီကိုဝန်နဲ့တွားရောက်ပြီးတော့လောက်ကင်ပေးကြတယ်ကိုကုံပြောမယ်ဗျာရုပ်ောက်ပွဲလောက်ပြီးတဲ့အချိန်မှာအဲ့ဒီကျွန်တော်တို့ကိုနိုင်စီချင်းတဲ့ပုဂ္ဂိုလ်ရဲ့မဲဘုံတွေယူပြီးတော့ပြောင်းထည့်တာတို့ဘာတို့လုံချိုးရေးအကြောင်းပြပြီးအဲ့ဒီလို အဲ့ဒါကျွန်တော်တို့ကကျူးလွန်ခဲ့ပြီးမိခဲ့တာတွေရှိတယ်ဟိုတုန်းကတော့အဲ့ဒါတက်ကြွနဲ့စိတ်တဲ့ဒီလိုဟာတွေကအောက်ချီအောက်လယ်မှာဖြစ်ခဲ့ကြတယ်နောက်ဆုံးပြည်တွင်းထဲမှာလက်နဲ့နဲ့ပြိပကဖြစ်ပြီးတော့တပ်ဖြူတွေဖျက်မှုတွေချောင်းလောင်းပြိုင်တပ်မှုအမင်းလာတပ်ဖျက်မှုငဇုံဘက်မှာတပ်ဖျက်မှုလူတပ်ပွဲတွေဖြစ်လာခဲ့တယ်ဗျာနောက်ဆုံးဥနုကနေပြီးတော့ကျွန်တော်တို့ရွေးကောက်ချင်းမခံရတဲ့ပုံစံတွေကိုအာဏာပေးလိုက်တဲ့အနေနဲ့constitutionally ပေါ့ဗျာဟိုအာဏာလွှဲပြောင်းပေးလိုက်တဲ့အတွက်အဲ့ဒီဟာက chaotic government ပေါ်လာတယ်အဲ့ဒါကဗိုလ်ချုပ်ကြီးနေဝင်ကောင်းဆောင်ပြီးတော့ဂတိတစ်ခုကတော့ဒီတိုင်းပြည်မှာငြိမ်ဝှက်ပြရမှုရသည့်အချိန်ကြာလျင်6လကျော်တနည်းပါဝင်ခြင်းပေါ့ဗျာရတဲ့အချိန်မှာနိုင်ငံတော်မှာတရားမျှတတဲ့ရွေးကောက်ပွဲပြုလုပ်ပေးပါမယ်ဆိုတဲ့ဂတိနဲ့လုပ်လိုက်ပြီးတော့ဒါလာခဲ့တယ်အဲ့ဒီအချိန်ကမှလည်းသိတဲ့အတိုင်းပဲတော်တော်စောစောပြောကြတယ်ပဲတပ်ပိုင်းကပုံစံတွေကိုကျွန်တော်တို့သူတို့ရှိတဲ့ပါတီတာဝန်ရှင်ကိစ္စရကျွန်တော်တို့ပါဝင်ဆောင်ရွက်စစ်တိုင်းတဲ့ကိစ္စတွေဖြစ်ခဲ့တယ်။အဲ့ဒီဖြစ်ခဲ့တဲ့အချိန်ဒီမှာငွေကြီးကိစ္စနဲ့ပတ်သက်တဲ့အပိုင်းတွေမှာလည်းပဲရရှိတဲ့ငွေအချို့အပိုင်းအစိုးတွေကိုလည်းပဲသူတို့နှီးသူတို့အနေနဲ့ထုတ်ပြပြီးတော့ကျွန်တော်တို့ရုပ်ောက်ပွဲအပိုင်းတွေမှာတုံ့ညာချကြပြရတဲ့ရှိရတဲ့တော်တော်လေးတွေဖြစ်ခဲ့ကြတယ်။အဲ့ဒါနဲ့ပတ်သက်နောက်ပိုင်းမှာကျွန်တော်တို့က60ခုနှစ်ရုပ်ောက်ပွဲနှီးလာတဲ့အခါကြတော့ကျွန်တော်တို့ဟို psychological warfare နိုင်ငံတော်ကျွန်တော်စစ်သက်စစ်စင်ရေးသုတေသနဌာနညွှန်မှုဖြစ်တဲ့ဘုံမကြီးပါတန်တို့ကစစ်တမ်းကောက်လိုက်တဲ့အခါမှာအင်မတားမှာကျွန်တော်တို့တမတော်အပေါ်မှာအချီညိုပြက်စင်မဲ့ဆက်စုရွန်ရှားဖွယ်မုံတီးပြကောင်းတဲ့အလုပ်တွေတော်တော်များများလုပ်တာကိုတွေ့တဲ့အတွက်တမတော်သည်ဒီပါတီနဲ့အတူကြဆင်းသွားမယ်ဆိုတာကိုဖြစ်လာခဲ့တယ်ဒီချိန်မှာလည်းအဲ့ဒီမှာပါဝင်ရွေးကောက်မဲ့ခံရမဲ့အဖွဲ့အစည်းတခုကပုံကိုတူရလည်းပဲတမတော်ရဲ့အင်အားကိုအားကိုတကြီးနဲ့ငါတို့အဖွဲ့အစည်းဟာနိုင်လဲနိုင်ရမယ်ဟုတ်လားရှုံးရလေနိုင်ရမယ်ဆိုတဲ့စကားလုံးတွေသုံးလာတာကြောင့်မလို့ပြည်သူလူထုတွေကတစ်ချက်နဲ့မိမိတို့မှာရှိတဲ့အသေးတရားတွေကစန္ဒကိုဒီမိုကရေစီအားစုပဲကိုမဲပုံအောင်ပြလိုက်တယ်ဟိုတုန်းကကျွကျော်ဇန်ကစစ်အာဏာရှင်စနစ်ကိုသွားမှလားဒါမှမဟုတ်ပြည်သူသားတွေအညီရွေးကောက်တဲ့ဒီမိုကရေစီစစ်စစ်ကိုသွားမှလားအဲ့ဒီလမ်းကိုနှစ်သွဲရွေးကြပါတော့ပြည်သူလူထုတွေကအသေးချားတွေကမဲတပြားသားတွေပြေးကြကုန်လို့ဆိုတဲ့ကျွကျော်တွေကထင်ရှားပြလာတဲ့အတွေ့ခုနကကျွန်တော်ဓမိကပါတန်တင်တဲ့သူတွေသာစာတန်းတွေမှာလည်းပဲဒီလိုကိစ္စမျိုးနဲ့ပတ်သက်တဲ့ပြင်တမတော်ဟာဘုံဘုံကြီးကြဆုံသွားတော့မယ်ဆိုတာကိုသိလို့ပြန်ပြင်းမှုစူးစမ်းတော့လည်းပဲအချိန်ကလွန်သွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေဟာနောက်ဆုံးနိုင်ငံရေးအရာရှုပ်ထွေးပွေလီပြီးတော့ဦးနေဦးဟင်းကတတော်ကွာ62ခုနဲ့မတ်လ20နှစ်အာဏာသိမ်းတဲ့အထိဖြစ်ခဲ့ရတဲ့အပိုင်းမှာဒီနေ့တမတော်ရဲ့မူလဘုရားအောင်ဆန်းရဲ့စိတ်ရှိရမှန်မှန်နဲ့တတ်မှတ်ပြပြအကောင်းဆုံးသာနိုင်ငံတော်မှာတမတော်ဟာပျော်တိုင်းကြိုက်တဲ့နှင်းစီကင်ဆိုတဲ့ပုံတရာဟာအခုကတော့ဘယ်လိုအခြေအနေရောက်နေပြီလဲအဲ့ဒါကိုတော့လက်ရှိရှိနေတဲ့တမတော်တွေအနေနဲ့အချင်းကအခွင့်ကောင်းရာတုံးကလေးမှတိုင်းပြည်သားတို့ရဲ့အလုံးစုံသောအကျိုးကိုမျှော်ကိုးပြီးတော့ကပြည်သူ့စန္ဒနဲ့အညီတရားမျှတတဲ့ဟလာသန့်ရှင်းတဲ့တမတော်ကြီးပြန်လည်ပြီးတော့အကောင့်တွေဖော်လာနိုင်အောင်ကောင်းကောင်းထိန်းသိမ်းကြပါကျွန်တော်တို့ပြေးပြေးလေးလေးအေးရှည်ရှည်အပေးယူလုပ်ပြီးတော့နှင်းနှင်းရှင်တွေသွားရင်တော့ဖြစ်ရင်ပြည်သူလူတရားလုံးနဲ့တိုင်းရင်းသားတရားလုံးတို့ရှေးရီးဟာအခြေအနေကောင်းကြီးဖြစ်ပေါ်လာပြီးတော့အဲကျွန်တော်တို့ပျော်ပျော်ရွှင်ရွှင်ချမ်းမြေ့သာသာနဲ့နိုင်ငံရေး atmosphere ကိုတော့ဖန်တီးနိုင်ကောင်းရဲ့လို့တော့အောက်မေ့ပါတယ်ဒီအစိုးရအဖွဲ့ကြီးတစ်ခုဆိုတာဟာပြည်သူလူစန္ဒနဲ့အေးအေးရှည်ရှည်လေးတက်ရောက်ကြပြီးတော့ပြည်သူစန္ဒမရှိတဲ့အခါမှာအေးအေးလေးပြန်ပြီးရှင်းလာပြီတော့လုံနေတဲ့စနစ်ကြီးတစ်ခုကိုတော့ဖြစ်ရင်ဝိုင်းဝန်းလုံးမကျိုးပန်းကြပါအဲဒီလိုပဲကျွန်တော်ကတော့အခုပြောချင်ပါတော့တယ်ဗျာ
အဆုံးတက်မှာတော့ဗိုလ်ချုပ်ကြီးဟောင်းတင်ဦးကမြမတမတော်လဲဂုံတိတ်ခါရှိပြီးပြည်သူတရားလုံးလဲငြင်းကြံตายရတဲ့ဘဝအခြေအနေကိုသူကွယ်လွန်ခြင်းမပြုမီမြင်တွေ့လိုပါတယ်လို့ပြောဆိုပါတယ်ခင်ဗျာ
ကျွန်တော်တို့တမတော်မှာဟိုတုန်းကငါတော်ကုတ်မှုလေးဟာဒီနေ့ကျွန်တော်တို့ဟာနေပေါင်း60ရှိပြီဗျကျွန်တော်လည်းတေကန်နေပါပြီအဲ့တော့မသေးခင်တော်တွင်လေးမှာဖြစ်ရင်ဟိုတတ္တိရှိဂုံရှိရှိနေပေါ့ဗျနေသွားကျင်နေဗျတိုင်းပြည်အတွက်ကိုတော့ဖြစ်ရင်မြင်သွားကျင်နေဟိုအရှိအကောင်းဆုံးကောင်းဆုံးညပြောတော့တဲ့အတိုင်းမြင်နေနေဗျကျွန်တော်ကအသက်83နှစ်ဆိုတော့ကျွန်တော်နောက်ဘယ်လောက်နေရတော့မှာလဲဗျအဲ့တော့ဟိုကျွန်တော်အနေနဲ့ကတော့ဟိုလွတ်လပ်ခြင်းဆိုတာဟိုလောကီအားဖြင့်လွတ်လပ်ခြင်းနေဗျမြတ်စွာဘုရားခေါ်တဲ့ဟလာဒီလောကုတ္တရာတရားမှလည်းပဲနောက်အေးအေးဆေးဆေးနေပြီးတော့မျက်စိနှလုံးမှိတ်တဲ့ခါမှာအဲ့လိုပဲစိတ်ချမ်းသာကိုယ်ချမ်းသာနဲ့လွတ်လပ်သွားခြင်းနေဆိုတဲ့ဆန္ဒအဖိုးကြီးရဲ့ဆန္ဒပဲဗျာဒါပါပဲ
မြမတမတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်ကြီးဟောင်းတင်ဦးရဲ့တော်လာရေးနေ့ခံစားမှုတချို့ဖြစ်ပါတယ်ခင်ဗျာ